အာဒီလိုက်စာမှုနဲ့ထောင်နဲ့ဆက်နေနဲ့ကြားခံထားရတဲ့မလေးရှားဝန်ကြီးချုပ်ဟာနာဂျစ်ရာဇက်ရဲ့နောက်ဆုံးအယူခံပယ်ချခံလိုက်ရပါတယ်။အမှုပြန်စစ်ဆေးဖို့ဒီတစ်ချိန်လျှောက်လဲချက်အယူခံဟာနောက်ဆုံးချိန်ဖြစ်ပြီးတော့သူ့ပေါ်မှာထောင်နဲ့စီရင်ချက်ချမှတ်ထားတာတွေကိုလည်းပလက်ပေးဖို့ပြန်လည်စစ်ဆေးဖို့ကိုဝန်ကြီးချုပ်ဟောင်းရာဇက်ကမျှော်လင့်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်တရားသူကြီး၅ယောက်ပါတဲ့ဖက်ဒရယ်တရားရုံးကတင်းကြီးတင်းညွတ်ထဲပယ်ချခဲ့တာပါ။အခုလိုနောက်ဆုံးအချိန်အယူခံပယ်ချခံလိုက်ရတာကြောင့်ထောင်နဲ့ကိုချက်ချင်းစတင်ကြခင်ရမှာဖြစ်ပြီးထောင်ချခံရတဲ့ဒီထောင်ချခံနေရတဲ့ပထမဆုံးဝန်ကြီးချုပ်ဟောင်းဖြစ်သွားပါတယ် 1MDB ဘဏ်ရင်းနှီးမြှုပ်နှံမှုရေမုံငွေအလွဲသုံးစားလုံးမှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်စားမှုတွေနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ကိုထောင်ဒဏ်ဆက်နှစ်နှစ်ချမှတ်ထားလဲဖြစ်ပါတယ်အသက်69နှစ်အရွယ်နာဂျစ်ရာဇက်ဟာသူဝန်ကြီးချုပ်တာဝန်ယူစဉ်2009တုန်းကနိုင်ငံတော်ဗန္ဒာငွေအမေရိကန်ဒေါ်လာ 4.5 ဘီလီယံနဲ့စတင်တည်ထောင်ခဲ့တဲ့ 1MDB ဘဏ်ကငွေတွေကိုခိုးယူခဲ့တဲ့ဆွဲဆွဲခြင်းနဲ့တရားစွဲဆိုခံထားရလဲဖြစ်ပါတယ်